ားလုံးသောယောဂီပေါင်းတော်ကောင်းတို့ယခုချိန်ကမှစပြီးပဋိစ္စသမုပ္ပါဒ်တရားနာကြားရမှာဖြစ်ပါတယ်ပဋိစ္စသမုပ္ပါဒ်တရားတော်များမဟောကြားကြမည်မလားကြားကြမည်မှာတရားပိုင်ရှင်ဖြစ်တော်မူသောမြတ်စွာဘုရားသခင်ကိုယ်တော်မြတ်ကြည်အောင်နမောတတ္တတောင်းကျင်ရုပ်ဆို၍ပူဇော်ကြောကြပါကုန်သို့နမောတတ္တသကဝတော်ပရဟတော်သမ္မာသမ္ဗုဒ္ဓတ္တနမောတတ္တသကဝတော်ပရဟတော်သမ္မာသမ္ဗုဒ္ဓတ္တနမောတတ္တသကဝတော်အရဟတော်သမ္မာသမ္ဗုဒ္ဓတ္တမုဏ္ဏလက်ဖြာအစရှိသောလင်္ကာများကိုရွတ်ဆုံးပြီးတော့လည်းပဲဆရာတော်ဘုရားကြီးရဲ့ဉာဏ်တော်ကိုပူဇော်ကြရအောင်မုဏ္ဏလက်ဖြာသစ္စာနဲ့ကိုလေးခုအလွာသင်္ဃာတိတ္တနဲ့ပါတရားကုန်များနေကောင်းမဲ့ဆံနေရမူလားဘုသောဝါနေကာလသောပြာချင်းရလက်ဆဲဒီရှိတွေကိုအလွယ်ကျမတ်သိစေရသည်သံဃာမလူကြောင့်ဒီအဝိဇ္ဇာနဲ့ကနာယဟံဥပါဒံကံကြောယုံနာကောအမြင်မမျိုးမျိုးမပင်အမြင်မပြတ်ဆက်ဆက်ပြီးဟံကံကြောနာယုံနာယုံကြောကံသာသမံဖြစ်ပြန်ဒီလေယောမြမတရားသာဒီညာကသင်္ချာပြုဖြင့်သင်္ခန်းခန်းစဉ်အကြောင်းရင်းကြောင့်လူနဲ့များစွာသတ္တဝါတို့ဖြစ်လာရမူမဟုတ်ဟုဉာဏ်ဖြင့်ရှိသောသင်္ခါ32ပါးမိမိတို့ရဲ့တန်တမ်းမှာဘဝတိုင်းဘဝတိုင်းအချိန်တည်းအချိန်တည်းမှာဖြစ်ပဋိစ္စသမုပ္ပါဒ်တရား12ပါးဖြစ်ကြပဋိစ္စသမုပ္ပါဒ်တရား12ပါးဖြစ်နေတာကိုပဲပုဂ္ဂိုလ်ပဲတတ္တဝါပဲယောက်ျားပဲမိန်းမပဲလူပဲနတ်ပဲဆိုပြီးတော့အထင်တွေလွဲနေကြတဲ့အတွက်တဝဲဒီဒီဟောနယ်စီဆိုတဲ့စကားအရာဘုသံတရာထဲမှာအဆက်မပြတ်ကျင့်လည်နေကြရတာဖြစ်ပါတယ်ဒီတော့ဒီင်္ဂါ32ပါးမိမိတို့ရဲ့တန်တန်မှာဖြစ်ပုံကလေးကိုဒီနေ့လည်းပဲထပ်ပြီးတော့တဆင်ပြိုးပြီးတော့ရှင်းပြမှာဖြစ်ပါတယ်မိမိတို့ရဲ့တန်တန်မှာပဋိသန္ဓေလည်လာတဲ့အချိန်ကစလာသုတ္တိစိတ်ကြသွားသည့်အချိန်အထိစိတ်တွေဖြစ်တယ်စတ္တသိက်တွေဖြစ်တယ်ယုတ်တွေဖြစ်တယ်အဆက်မပြတ်ဖြစ်နေကြနေ့စဉ်နေ့စဉ်သွားလာလှုပ်ရှားနေတဲ့အချိန်တိုင်းမှာလည်းပဲဒီအင်္ဂါ32ပါးဖြစ်နေကြတာပဲဒါလေးကိုသဘောပေါက်ထားမယ်ဆိုရင်မိမိထင်နေတာကပုဂ္ဂိုလ်တ attva ငါလို့ထင်နေတယ်တကယ်ဖြစ်နေတာတွေကပုဂ္ဂိုလ်တ attva ငါလို့မှမဟုတ်ဖဲပဲဟောဒီပရိစ္ဆသမုပ္ပါဒ်တရားတွေဖြစ်နေကြတာပဲစိတ်စိတ်တဲ့ယုတ်တရားတွေဖြစ်နေကြတာပဲဝိညာဏယုတ်တရားတွေဖြစ်နေကြတာပဲအဲဒီလိုအမြင်မှန်လေးတွေရသွားမယ်ဆိုရင်မိမိတို့ရဲ့တဏ္ဍာမှာဒိဋ္ဌိအမြင်လေးတွေလည်းပဲကျင်းစင်သွားမှာဖြစ်ပါတယ်အဲ့တော့ဒိဋ္ဌိဆိုတာကမြန်မာလိုပြန်လိုက်ရင်အမြင်မှားပေါ့နော်ဒိဋ္ဌိဆိုတာဘာလဲလဲ တဲ့ဒီဆိုတာအမြင်မှမိမိတို့ရဲ့တန်တန်မှာဘဝများစွာသန္တရာကာလကတည်းကစပြီးအမြင်မှမှုလေးတွေပါလာခဲ့တယ်အဲ့ဒီအမြင်မှမှုလေးတွေရှိနေလို့လည်းပဲအမြင်မှမှုဆိုတဲ့ဒိဋ္ဌိကဆွဲချလိုက်တဲ့အခါမှာအပယ်လေးပါးသန္တရာကိုမကြမကြရောက်သွားကြရတာဖြစ်တယ်ဒီတော့အပယ်လေးပါးသန္တရာခီးမှလွတ်အောင်ဒိဋ္ဌိဆိုတဲ့အမြင်မှားမှုလေးတွေဖယ်ခွာပြီးတော့အမြင်မှန်မှုဆိုတဲ့တမ္မာဒိဋ္ဌိနဲ့အစားထိုးပြီးတော့ကြည့်ဖို့လိုအပ်ပါတယ်ဒီတော့ဒိဋ္ဌိဆိုတဲ့အမြင်မှားမှုတွေဘလောက်တောင်များသလဲ62ပါးရှိတယ်လို့ဆိုတယ်ဒါပေမဲ့အဓိကကတော့62ပါးလုံးသိဖို့မလိုဘူး3ပါးလောက်သိရင်လောလောပါတယ်ဘယ်နှပါးလောက်သိရင်လောလောတော့အဲ့ဒီ3ပါးကတက္ကာယဒိဋ္ဌိရဲ့သတ္တဒိဋ္ဌိရဲ့ဩစေတဒိဋ္ဌိရဲ့ဒိဋ္ဌိဘယ်နှမျိုးလဲ3ပါးဟုတ်ပြီအဲ့ဒီဒိဋ္ဌိ3မျိုးလောက်နားလည်ထားရင်ပဲလုံလောက်ပါတယ်တက္ကာယဒိဋ္ဌိဆိုတာကတက္ကာယအပေါ်မှာအမြင်မှားတာနော်ဘယ်ပေါ်မှာမြင်မှားတော့တက္ကာယအပေါ်မှာအမြင်မှားတဲ့ဒိဋ္ဌိအဲ့ဒီဒိဋ္ဌိဒီဟောဒီမှာနံပါတ်1တက္ကာယဒိဋ္ဌိတက္ကာယအပေါ်မှာအမြင်မှားတယ်ဆိုတော့တက္ကာယဆိုတာဘာ၄တုံးဆိုရင်ဘယ်လိုပြောမလဲခန္ဓာ5ပါးသည်တက္ကာယဟုတ်တယ်ခန္ဓာ5ပါးသည်တက္ကာယဘာဖြစ်လို့ခန္ဓာ5ပါးကိုတက္ကာယလို့ခေါ်တယ်လဲမေးရင်တကယ်အစင့်မှန်ရှိတဲ့တရားမဟုတ်လို့တက္ကာယလို့ခေါ်တယ်နော်တကယ်အစင့်မှန်ရှိတဲ့တရားဒီတက္ကာယတရားတကယ်ကိုသူရှိနေတာတကယ်ကိုရှိနေတဲ့တရားအစင့်မှန်ရှိနေတဲ့တရားတကယ်အဟုတ်မှန်ရှိနေတဲ့တရားဒီတက္ကာယတန်တော့ကာယောတက္ကာယောတက္ကာယတရားအရိဒတကယ်ရှိစင်မှန်ရှိနေတဲ့တရားကဘယ်သူတွေလဲမိတော့ဟောဒီခန္ဓာ5ပါးပါပဲနော်ပရိစ္ဆသမုပ္ပါဇဝါယအနေနဲ့ပြောကြည့်လိုက်မယ်ဆိုရင်နံပါတ်1အကွက်မှာရှိတဲ့တရားပါပဲနံပါတ်ဘယ်လောက်ပါလဲဝိညာဏယုတ်သာလာယရဏခန္ဓာဝေဒနာအဲ့ဒီတရား5မျိုးအချင်းချောက်လိုက်တဲ့အခါကျတော့ဝိညာဏယုတ်ဆိုရက်ပို့ပြီးတော့ကျင်းလိုက်ရင်နံနဲ့ယုတ်ယုံနဲ့နံအဲ့ဒါတက္ကာယတရားနော်အဲ့ဒီတက္ကာယဆိုတော့ဟောဒီနံယုတ်တရားတွေမရှိဘူးလားရှိလားရှိပါတယ်နံယုတ်တရားတွေရှိနေတယ်နံယုတ်တရားဆိုတာကတကယ်အစစ်မှန်ရှိတဲ့တရားဒါကြောင့်သူ့ကိုတက္ကာယလို့ခေါ်ပါလေသောတာနန္တရားယုတ်တရားအပေါ်မှာမိမိဉာဏ်အမြင်ကမရောက်နိုင်တဲ့အခါကျတော့တကယ်အစ်မမဟုတ်တဲ့ပုဂ္ဂိုလ်တတ္တဝါအပေါ်မှာမိမိထင်ရမြင်ရနံပါတ်တွေတက်ပြီးတော့ဆိုင်းဘုတ်တွေဆွဲပြီးတော့ကိုထင်တယ်လို့ခေါ်ကြလူပဲနတ်ပဲမြမပဲယောက်ျားပဲမိန်းမပဲဆိုပြီးတော့ဆိုင်းဘုတ်တွေမျိုးမျိုးဆွဲပေးထားကြဆိုင်ဘောဆိုင်မင်းသာဆွဲထားကြရမယ်တကယ်တမ်းကြတော့အဲ့ဒီပုဂ္ဂိုလ်တတ္တဝါဆိုတာဟာတကယ်ရှိသလားမေတော့ရှိပါဘူး။အော်မရှိဘူး။တကယ်ရှိတာကယုံနဲ့နံ။နော်။အဲ့ဒီယုံနံဆိုတဲ့တကယ်ရှိတဲ့တရားကိုမိမိဉာဏ်ကမြင်အောင်မကြည့်နိုင်တဲ့အခါကြတော့ကိုထင်ရမြင်ရကလေးတွေနဲ့နံမတက်ဆိုင်ဘောဆွဲပေးလိုက်တယ်ပုဂ္ဂိုလ်တတ္တဝါငါတရပါယောက်ျားမိန်းမလူနဲ့မြမတို့ပေါင်ကားချင်တဲ့အဲ့ဒီလိုနံမလေးတွေတက်ပြလိုက်တာတကယ်ရှိလို့လားဆိုတော့မဟုတ်ဘူး ထင်ရမြင်နာမည်တက်ပေးလိုက်တာတကယ်ရှိတာကယုံနဲ့နာအဲ့ဒီတကယ်ရှိတဲ့ယုံနာအပေါ်မှာတကယ်မရှိတဲ့အရာတွေနဲ့အစားထုတ်ပြီးတော့မြင်လိုက်တဲ့အမြင်ဒီဒိဋ္ဌိတကယ်ရှိတဲ့အရာတွေအပေါ်မှာတကယ်မရှိတဲ့အရာနဲ့အစားထုတ်မြင်လိုက်တာဒီဒိဋ္ဌိပြောကြည့်လိုက်ပါဦးတကယ်ရှိတဲ့အရာပေါ်မှာတကယ်မရှိတဲ့အရာနဲ့အစားထုတ်မြင်လိုက်တာဒီဒိဋ္ဌိဒိဋ္ဌိဆိုတဲ့စကားလုံးဟာအမြင်လို့ဒီလိုသိပေရနော်ဒိဋ္ဌိဆိုတဲ့စကားလုံးကမြင်တာသူမြင်ပုံမြင်နည်းကလေးကဘယ်လိုမြင်တော့တကယ်ရှိတဲ့အရာပေါ်မှာတကယ်မရှိတာနဲ့စားထုတ်ပြီးတော့မြင်တာဒီလိုဆိုတော့ဒီအမြင်မှန်မှမမှန်နိုင်မှန်တယ်လို့ကိုပြောလို့မရဘူးเนาะမှန်တယ်လို့ကိုပြောလို့မရမမှန်မှုဆိုရင်ဒါအမြင်ပါပေါ့ဟုတ်လားမမှန်မှုဆိုရင်ဗာလဲအမြင်ပါပေါ့ဒီလိုဆိုရင်ဒိဋ္ဌိဒိဋ္ဌိလို့ပြောနေတဲ့စကားလုံးလေးဟာအမြင်မှန်ကိုပြောတာလားအမြင်ပါကိုပြောတာအမြင်ပါကိုပြောတာအမြင်မှန်ကြတော့ဘယ်လိုပြောမလဲသမ္မာဒိဋ္ဌိလို့ဒီလိုပြောတယ်เนาะအမှန်ကတော့ဒိဋ္ဌိရဲ့မူလအဓိပ္ပာယ်ကအမြင်ပါပဲမှန်တဲ့အမြင်နဲ့တွဲရင်သမ္မာဒိဋ္ဌိမှားတဲ့အမြင်နဲ့တွဲရင်မိစ္ဆာဒိဋ္ဌိဒီလိုပြောရမှာပေါ့တော်တော်လည်းပဲမှန်တာနဲ့မှားတာပဲကများတော့မှားတာကများနေတော့မိစ္ဆာလေးတောင်မထဲတော့ဘူးဒိဋ္ဌိလို့ပြောလိုက်တာနဲ့အမြင်မှားပြီဆိုတာတန်ကလေးသိလိုက်ဒါကြောင့်မလို့မိစ္ဆာဆိုတဲ့သက္ကလုံးလေးမထည့်ပဲနဲ့ဒိဋ္ဌိလို့ရိုးရိုးပဲပြောလိုက်တာဒါကြောင့်ဒိဋ္ဌိဆိုတဲ့သက္ကလုံးလေးတွေ့နေရင်အမြင်မှန်အပေါ်မှာအာယုံမရောက်တော့ဩဒါအမြင်မှားပဲလို့အလိုလိုသဘောပေါက်သွားနော်အမြင်မှန်မှုကြတော့သူကဒိဋ္ဌိလို့ရိုးရိုးပြောရင်မရတော့ဘာကြောင့်လဲလို့ဆိုတော့ဒိဋ္ဌိလို့ရိုးရိုးပြောရင်အမြင်မှားလို့ပဲသဘောပေါက်နေကြတဲ့အခါကျတော့အမြင်မှန်မှုနဲ့ပတ်သက်လာတော့မှန်တယ်ဆိုတဲ့သက္ကလုံလေးသိကြထည့်ပေးရတယ်။မှန်ပါလို့သိကြထည့်ပေးရတယ်။ဒါကြောင့်သမ္မာဒိဋ္ဌိဆိုရင်အမြင်မှန်ဒိဋ္ဌိဆိုရင်အမြင်မှားဟောပြီ။တကယ်ရှိတဲ့အရာကိုတကယ်မရှိတဲ့အရာနဲ့စားထုတ်မြင်လိုက်တဲ့အတွက်အမြင်မှားလေးတွေဖြစ်နေတယ်တကယ်ရှိတာကယုံတဲ့နာအဲ့ဒီယုံနာကိုပဲတကယ်ရှိတဲ့အရာမို့လို့တက္ကရာယအဲ့ဒီတက္ကရာယအပေါ်မှာအမြင်မှားတဲ့သဘောမို့လို့ဒိဋ္ဌိနှစ်ခုပေါင်းလိုက်တော့တက္ကရာယဒိဋ္ဌိဒါကြောင့်တကယ်ရှိတဲ့ယုံနာအပေါ်မှာတကယ်မရှိတဲ့ပုဂ္ဂိုလ်တ attva ငါတရဘယောက်ျားမိန်းမလူနာမြမဒုပေါင်ကခြေလက်ဆိုတဲ့အမြင်တွေနဲ့အစားထုတ်ပြီးတော့မြင်တယ်အမြင်ပြီးတက္ကာယဒိဋ္ဌိအမြင်ပါပဲဒီလိုမှတ်လိုက်ပါเนาะအဲ့တော့ဒိဋ္ဌိ3မျိုးရှိတဲ့အထဲမှာလည်းအဲ့ဒီတက္ကာယဒိဋ္ဌိကအဓိကပါပဲတက္ကာယဒိဋ္ဌိကပင်ရင်းပါပဲဒါတတိဒိဋ္ဌိယောပိစ္ဆမာနာတက္ကာယဒိဋ္ဌိပုံမှုခေနေဝဥပိစ္ဆန္တိဒိဋ္ဌိ62ပါးလုံးပြီးပင်လျင်တက္ကာယဒိဋ္ဌိအပေါ်မှာခြေခံနေတယ်ဆိုတဲ့အတွက်တတ္တဒိဋ္ဌိတို့ဩစိတဒိဋ္ဌိတို့ဆိုတာဟာလည်းပဲတက္ကာယဒိဋ္ဌိအပေါ်မှာအခြေခံတာပါပဲ။ဒါကြောင့်မလို့တကယ်တမ်းပြောကြသို့ဆိုရင်တက္ကာယဒိဋ္ဌိတလုံးသာပိုင်အောင်နားလည်။တတ္တနဲ့ဩစိတအလိုလိုပြီးပါမယ်နော်။အဲဒီတော့မိမိစိတ်ထဲမှာကယုံနံကိုယုံနံလို့အမြင်မရောက်ဖဲနဲ့ပုဂ္ဂိုလ်တ attva လို့အမြင်နေရောက်နေတဲ့အခါကျတော့မျက်စိနဲ့ကြည့်လိုက်ရတဲ့အထယ်ကြက်ကြီးအထယ်ကြီးကိုမျက်စိနဲ့ကြည့်ပြီးတော့ဒါကယောက်ျားဒါကမိန်းမဒါကလူဒါကနတ်ဒါကမြမဒီအမြင်တွေရောက်အဲ့ဒီအမြင်တွေရောက်နေတဲ့အခါကျတော့မိမိမျက်စိနဲ့ကြည့်လိုက်ရတဲ့ဟောဒီအထယ်ကြီးဟာမနေ့တုန်းကကြည့်တော့ကလည်းဒီပုံစံဒီနေ့ကြည့်တော့လည်းဒီပုံစံဩဒီအထယ်ကြီးကခိုင်ခန့်တည်မြဲနေတဲ့သဘောရှိတာပဲဆိုတဲ့အမြင်လေးတွေလည်းပဲထပ်ဆင့်ပြီးတော့အမှားအပေါ်မှာထပ်ဆင့်မှားတဲ့အမှားလေးတွေမဖြစ်ဘူးလားဖြစ် ပရမမာကသက္ကာယဒိဋ္ဌိမှာနော်အဲ့ဒီပုံမှာထပ်ဆင့်ပြီးတော့မှားတာကခိုင်နေမြဲတယ်ဒီတယ်တန်းနေအဲ့ဒီအမြင်လေးတွေထပ်မှားလိုက်တဲ့အခါကျတော့နှစ်ထပ်ကွမ်းမှားသွားတာပေါ့သက္ကာယဒိဋ္ဌိမှာပုံမှာဘာမှားတွေဆင့်လိုက်တော့တတ္တဒိဋ္ဌိဆိုတဲ့အမှားတွေမဆင်မလားဆင့်တတ္တဒိဋ္ဌိဆိုတဲ့အမှားတွေဆင့်အဲ့ဒါကြောင့်မလို့သတ္တရဒိဋ္ဌိဆိုတဲ့အမှားဒီဘုရုပေါ်ခြေခံနေတော့ဧတက္ကယဒိဋ္ဌိပေါ်ခြေခံနေတာပေါ့တက္ကယဒိဋ္ဌိရှိလို့သတ္တရဒိဋ္ဌိဖြစ်တယ်နော်ယောက်နာကိုယောက်နာမှန်အမှန်တိုင်းမသိနိုင်တဲ့အခါကျတော့ခိုင်နေမြဲတဲ့ဒီတဲ့တက်နေလို့ယူတဲ့အယူလေးတွေပေါ်လာယခုလိုထိုင်နေလိုက်လို့နိုင်ဝဏိဘကြာလာတဲ့အခါမှာတင်မောင်းကနေပူလာတယ်ထုံလာတယ်ကျင်လာတယ်နော်ဘယ်ကပူတော့တင်မကပူတာပေါ့ဘယ်ကနာတော့ဒုပေါင်းကခြေလက်ကနာတာပေါ့နော်ဒုပေါင်းကခြေလက်တို့ဆုံကြဲကိုကဗာဒိဋ္ဌိလေးဖြစ်နေတော့တက္ကာယဒိဋ္ဌိလေးဖြစ်တကယ်စိတ်မှန်ကပူတယ်တို့ထုံတယ်တို့နာတယ်တို့ကျင်တယ်တို့ဆိုတာဟာဟောဒီပုံမှန်တရားကြီးထဲမှာရှိနေတဲ့ယုတ်တရားကလေးတွေရဲ့ဖောက်ပြမှုလေးတွေပါမဟုတ်လားဟုတ်လားပရိဝေယဘောဓိသောဝါယောစတဲ့ယုတ်တရားကလေးတွေရဲ့ဖောက်ပြမှုလေးတွေကြောင့်ထုံနေတာလည်းကျင်တယ်၊ကြိုက်တယ်၊ခဲတယ်၊ပူတယ်၊အေးတယ်ဆိုတဲ့ထူးခြားတဲ့ဖြစ်စဉ်လေးတွေဖြစ်လာတာဒီတော့ထုံတာဒီပါဖြစ်တာတော့ပြီးတော့ယုတ်တရားတွေဖောက်ပြနေတာနာရကျင်နာတိဘာဖြစ်တာတော့မိတော့ယုတ်တရားတွေဖောက်ပြန်နေတာ။အော်ယုတ်တရားတွေဖောက်ပြန်နေတာပဲ။ဒါပေမဲ့လို့အာတုတ္တဝါဘုထုဇဉ်တော်ဖရာရှင်ရဲ့တရားတော်ကိုနားကြမထားရတဲ့။သာမန်ဘုထုဇဉ်ပုဂ္ဂိုလ်များကြတော့ဒီလိုညာတပရိညာသိနေတဲ့သာသိမထားကြဘူးဆိုရင်ယောဂဖောက်ပြန်နေဆိုတဲ့အသည့်မသိတော့နော်။ယောဂဖောက်ပြန်တယ်ဆိုတဲ့အသီးတွေမသိတော့ဒုက္ခနာတဲ့ခြေစလုံးကခြေနဲ့ပေါင်းကကြိုက်တယ်တင်မကပူတယ်ဒီမြင်နေရောက်ရောက်ဆိုတဲ့တကယ်အစစ်အမှန်တဘာဝတရားအပေါ်မှာတကယ်တဘာဝအစစ်မှန်တဘာဝမဟုတ်တဲ့ဒုပေါင်းကခြေလက်နဲ့အစားထုတ်မြင်လိုက်ပြီးအတွေ့ဗာဒိဋ္ဌိဖြစ်တော့သက္ကာယဒိဋ္ဌိဖြစ်သွားတာပေါ့တကယ်စိတ်မှကတခြားလားယုတ်တရားလားဟုတ်ပြီနာရာသည်ဘယ်လိုရဖောက်ပြမှုယုတ်တရားရဖောက်ပြမှုပေါ့နော်သို့တော့ယုတ်တိတိရတဲ့သဘောရှိရလားသိတာကနံဟုတ်ပြီနာရဲဆိုယောဂဖောက်ပြတာနံကသိတာနော်ယောဂဖောက်ပြတာနံကသိတာကျင်တာလည်းပါတော့ယောဂဖောက်ပြတာနံကသိတာပူတယ်ရေးတယ်ဆိုတာလေယောဂဖောက်ပြန်တာနာငါသိတာယုတ်နာငါတော့တခြားတရားမရှိဘူးဟုတ်တယ်မလားဒါပေမဲ့မိမိအမြင်ကယုတ်နာအပေါ်မှာထုတ်ဖောက်ပြီးတော့မကြည့်နိုင်တဲ့အခါကျတော့ဒုပေါင်းကခြေလက်ကနာတယ်ဒုပေါင်းကခြေလက်ကကြိုက်တယ်ဟုတ်တယ်မလားဒီတွေးလေးတွေမရောက်ဘူးလားရောက်ဒုပေါင်းကခြေလက်ကနာတယ်ဒုပေါင်းကခြေလက်ကကြိုက်တယ်ငါမခံနိုင်ဘူးဟောငါဆိုတဲ့ဒိဋ္ဌိကလေးပါအတ္တဒိဋ္ဌိကလေးပါမရောက်ဘူးလားရောက်ငါဆိုတဲ့အတ္တတွေရောက်နော်တကယ်တမ်းကျတော့ငါဆိုတာကောရှိရလားဒုပေါင်းကခြေလက်ဆိုတာကောရှိရတကယ်ရှိတဲ့ယုံနာအပေါ်မှာတကယ်မရှိတဲ့ဒုပေါင်းကခြေလက်တို့ငါတို့နဲ့သွားပြီးတော့စားထုတ်မြင်လိုက်တဲ့အခါကဗာဒိဋ္ဌိတော့သက္ကာယဒိဋ္ဌိအဲဒီတော့ငါနဲ့ပါစားထုတ်မြင်ထားတော့ဒုပေါင်းကခြေလက်နဲ့စားထုတ်မြင်ထားတဲ့အခါကျတော့ဟောဒုက္ခနာရာကိုကိုမပြောင်းနိုင်ဘူးသောသောကလေးကနာနေတာအခုတတိကိုမပြောင်းသေးဘူးဆိုတော့စိတ်ထဲမှာအဲဒီလိုမြန်ဆွဲနေရင်ဗာဒိဋ္ဌိဖြစ်ခိုင်နေမြဲတဲ့ဒီတဲ့တက်နေလို့ယူတဲ့သတ္တရဒိဋ္ဌိမဖြစ်ဘူးလားဖြစ်အော်သောသောကလေးကနားလိုက်တာ10မိနစ်လောက်ရှိပြီ15မိနစ်လောက်ရှိပြီအခေါ်ရတိပြောက်ကိုမပြောက်နိုင်ဘူးဆိုတော့သတ္တရဒိဋ္ဌိပေါ့ဒါတက္ကာယဒိဋ္ဌိခြေခံလို့သတ္တရဒိဋ္ဌိဖြစ်တာမဟုတ်လား တက္ကာယဒိဋ္ဌိသာချင်းမခံရင်သန္တရာဒိဋ္ဌိဖြစ်ပါမလားဖြစ်ပါဘူးခင်ဗျာအစကတည်းကဒါရုပ်ပဲဒါနံပဲလို့သာသိလိုက်မယ်ဆိုရင်ရုပ်သဘောနံသဘောကိုသာတွေးလိုက်မယ်ညာကလေးနဲ့ထုတ်ဖောက်ပြီးတော့ကြည့်လိုက်နိုင်မယ်ဆိုရင်ရုပ်သဘောကိုတွေးလိုက်ရင်ဖြစ်တာတွေ့ရင်ပြတ်တာတွေ့တာပဲနံသဘောကိုကြည့်လိုက်တော့လည်းဖြစ်တာတွေ့ရင
်
ပြတ်တာတွေ့တာပဲနော်ဖြစ်တာတွေ့ရင
်
ဖြစ်တာကိုမတွေ့သေးလို့ပြက်တာမတွေ့တာဟုတ်တယ်မလားပြက်တာဘာလို့မတွေ့တော့ဖြစ်တာကိုမတွေ့သေးလို့ဒါရုပ်ပါပဲဆိုတာကမှမသိသေးရင်ရုပ်ဖြစ်တာလည်းမသိဘူးရုပ်ပြက်တာလည်းမသိဘူးဒါနာမ်ပါပဲဆိုတာကမှမသိရင်နာမ်ဖြစ်တာလည်းမသိဘူးနာမ်ပြက်တာလည်းမသိဘူးအဲဒီလိုဆိုရုပ်နာမ်ကိုရုပ်နာမ်လို့သာမသိကြဘူးဆိုရင်ဖြစ်တာလည်းမသိပြက်တာလည်းမသိအပြက်ကိုမတွေ့တဲ့အခါကျတော့ဗာဒိဋ္ဌိဖြစ်နေတော့အပြက်ကိုမတွေ့ရင်လေပြက်တာကိုမတွေ့ရင်ဗာဒိဋ္ဌိဖြစ်နေတော့သတ္တရဒိဋ္ဌိဖြစ်နေတာပေါ့နော်ပြက်တာကိုမတွေ့တော့ခိုင်နေမြဲတယ်ဆိုတဲ့ယူတွေယူထားတာအခုတတိကိုမပြောင်းနိုင်ဘူးဟုတ်တယ်မလားနာရာကျင်တာအခုတတိကိုမပြောင်းနိုင်ဘူးမနေ့တည်းကဟောဒီဒုက္ခကြီးကနာနေတာအခုတတိနာနေတော့ဆိုတော့ထင်ရှားပါလေဗာဒိဋ္ဌိတော့သန္တရာဒိဋ္ဌိဖြစ်နေတာပေါ့နော်အစကရကသူကဖြစ်တာကိုမှမတွေ့ပဲကိုနော်ယုတ်တရားလေးဖြစ်တာတွေ့မှမတွေ့ပဲပြက်တာလည်းပဲတွေ့ပါအဲ့တော့ပြက်တာတွေ့ရင်လည်းဖြစ်တာတွေ့တာပဲဖြစ်တာတွေ့ရင်လည
်း
အဲ့ဒီနှစ်ခုရဲ့ခြေခံသည်ယုတ်ကိုယုံမှသိမှဖြစ်တာကိုလည်းသိမယ်ပြက်တာကိုလည်းသိဟုတ်တယ်မလားဒီဘောလေးကရုပ်ပါပဲလို့မှမသိရင်ဖြစ်တာလည်းပဲသိမလဲပြက်တာလည်းပဲသိမလဲเนาะမိမိတို့ရောက်ွက်ထဲမှာလူတယောက်ဝင်လာတယ်ဘယ်သူဘဝရဲ့လို့မှမိမိကကြိုတင်သိမထားဘူးဆိုအဲ့ဒီလူတွေဝင်လာတော့တွေ့တာပဲဒါပေမဲ့ဒီပုဂ္ဂိုလ်ဝင်လာတယ်လို့သိပါမလား အစားကလေးကသူ့ကိုမှသိအောင်လုပ်မထားပဲဘူးเนาะသူ့ကိုသိအောင်လုပ်ထားတဲ့အခါတော့သူဝင်လာရင်လည်းတွေ့မယ်သူထွက်သွားရင်လည
်း
တွေ့မယ်သူကသိအောင်လုံးမထားဘူးဆိုလူတွေတော့ဝင်လာတာပဲသူမှသိရလား လူတွေတော့ထွက်သွားတာပဲသူမှသိရလားအ
ဲ
့ဒီတော့ဝင်လာလည်းမသိထွက်တာလည်းမသိအဲ့ဒီသဘောပဲပေါ့နော်အဲ့ဒီတော့ယောက်ကမှယောက်မမသိရင်ဖြစ်တာလည်းမသိဘူးပြက်တာလည်းမသိဘူးယောက်ကယောက်မမသိတာကသက္ကာယဒိဋ္ဌိနော်ပြက်တာကမသိတာကသတ္တရာဒိဋ္ဌိအဲ့ဒီပြက်တာကမသိတော့ဖြစ်တာကိုသောသိပ
ါ
ဖြစ်တာကိုလည်းမသိဘူးပြက်တာလေးသိမှဖြစ်တာလေးသိမှပေါ့နားရဲနားရဲကျင်နေကျင်နေကြိုက်တယ်ခဲတယ်တရားစားလေးဖြစ်နေတဲ့အခါကဒီထဲမှာဘယ်ချိန်ပြက်သွားမှကိုမသိလိုက်ဘူးဘယ်ချိန်ပြက်သွားမှမသိလိုက်ဘူးဆိုတော့တော့ဘယ်ချိန်စားထုတ်ပေါ်လာမှသိပါမလား မသိတော့ဘူးဩပြက်သွားပြီဆိုတဲ့ပြည့်ရဲ့လက္ခဏာလေးတွေ့လိုက်တဲ့အခါကျတော့ဩနာရကမပြောက်ဘူးမပြောက်တာကပရမနာမဟုတ်ဘူးปรมานาก็เป็ดทอดไปถ้าดุติยานาสาธุปေါ်ละล่ะเว้ยโหลถ้าผิดน่ะตัวไม่ได้อยากกูล่ะได้ยาล่ะ
คร
ับสาธุผิดน่ะตีได้ยาพี่เนาะพอได้มั้ยล่ะครับเป็ดตานี้ตีได้ยังผิดตานี้แหละตีได้ยาล่ะเว้ยผิดตานี้ตีได้ยังแหละเป็ดตานี้แหละตีได้ยาล่ะเว้ยพอได้มั้ยล่ะเป็ดตาด้วยยังแหละรอบต่อไปสาธุปေါ်ละถ้าเว้ยมั้ยล่ะပြက်တာလေးများတွေ့လိုက်ရင်နောက်တစ်ခုသေးပါတော့အစာထုတ်ပေါ်လာနော်တခါတခါပြက်တာတော့မတွေ့ဘူးသဘောတရားလေးတွေထူးခြားသွားတာတော့သိလိုက်တယ်ထူးခြားသွားတာသည်အသိဖြစ်လာဟုတ်တယ်မလားအသိဖြစ်လာတာကိုသိလိုက်ရင်ပရမတ်တစ်ခုမရှိတော့ဘူးလို့မသိလိုက်ရဘူးလားသိလိုက်ရဥပမာနာယာကနေကျင်လာတယ်နော်ပရမတ်နာတယ်နာယာကနေကျင်တယ်နာယာကနေကျင်တာကူးသွားတဲ့အချိန်မှာအနာလေးမရှိတော့ဘူးလို့သိလိုက်ရင်အနာလေးပြက်တာမသိလိုက်ရဘူးလားသိလိုက်ရနာရာလေးပြက်သွားတယ်လို့သိလိုက်ရတဲ့အတွက်ကျင်နာလေးဒီအနာမဟုတ်တာတော့သိကြတယ်ဒါပေမဲ့ဘာဖြစ်တာတော့နောက်တစ်ခုအစာထုတ်ပေါ်လာတယ်ဟုတ်တယ်မဟုတ်လားနာတဲ့နေရာမှာကျင်နာလေးအစာထုတ်ပေါ်လာဒီလိုမတူတာလေးတွေကိုအကက်ခတ်ပြီးတော့တစ်ခုပြက်သွားပြီဒီလိုသိလိုက်ရတာနော်နဲနဲ့နာရာကနေများများနာလာတယ်ဆိုရင်လည်းပဲအေးနဲနဲ့နာရာလေး ပြောက်သွားတယ်လို့သိလိုက်တာနဲ့များများနာတာဟာအစာထိုးပေါ်လာတဲ့အနာပဲမသိရဘူးလားသိရလားအေးပြက်တာတော့မတွေ့ပါဘူးအစာထိုးပေါ်လာတဲ့ဒုတိယအနာကိုပဲသိလိုက်တယ်ဆိုရင်လည်းပဲပို့ပြီးတော့နာတာကိုသိလိုက်တာထားသောအားဖြင့်ရော့ပြီးတော့နာတဲ့အနာမရှိတော့ဘူးဆိုတော့အပြက်ကိုမှန်းစားပြီးတော့မသိလိုက်ရဘူးလားသိလိုက်ရဒါကြောင့်ဖြစ်တာကိုတွေ့ရင်လည
်း
ဖြစ်တာကိုတွေ့တယ်ပြက်တာကိုတွေ့ရင်လည
်း
ဖြစ်တာကိုတွေ့အဓိကကတော့ဟောတာဒီရုပ်ပဲနာမဲလို့သိနေဖို့ပဲလိုတယ်ဟုတ်တယ်မဟုတ်လားရုပ်ပဲနာမဲလို့သိလိုက်ရင်ဗာဒိဋ္ဌိဆင်းသွားတော့ဗာဒိဋ္ဌိဆင်းသွားတော့သက္ကာဒိဋ္ဌိဆင်းသွားတာပေါ့တခုနဲ့တခုမတူဘူးထောင်ရကနာနာယကရှင်းရှင်းရကကကျင်နာချင်းပြုတော်မှာရော့ပြီးတော့ကျင်နာရှိတယ်တိုးပြီးတော့ကျင်နာရှိတယ်တခုနဲ့တခုမတူဘူးမတူဘူးမတူဘူးလို့သိလိုက်တော့ပရမတ်တခုပြတ်သွားပြီပြတ်သွားပြီလို့မသိလိုက်ရဘူးလားသိလိုက်ရပြတ်သွားပြီပြတ်သွားပြီလို့သိလိုက်တော့ဗာရိတိဆင်သွားတော့သတ္တရာရိတိဆင်သွားတယ်နော်ပရမတ်တခုပြတ်သွားပြီဒီတိုင်းရပ်သွားတာဟုတ်ရဲ့လားနောက်တစ်ခုအစာတို့ပေါ်လာတယ်အဲ့ဒီစာတို့ပေါ်လာတယ်လို့သိလိုက်တော့ဗာဒိဋ္ဌိဆင်းသွားတော့ဟုတ်စေတာဒိဋ္ဌိလေးဆင်းသွားတော့ပေါ့နော်ဘလုံးနည်းနဲ့ဆင်းသွားတယ်လို့မေးတဲ့အခါကျတော့ဟုတ်စေတာဆိုတာကပြတ်တဲ့တောက်တယ်လို့ယူတဲ့အယူပြတ်တဲ့တောက်တယ်လို့ယူတဲ့အယူဒီဗာဒိဋ္ဌိတော့ပြတ်တဲ့တောက်တယ်ဆိုတာကတခြားမဟုတ်ဘူးတစ်ခုနဲ့တစ်ခုဘာမှမပတ်သက်ဘူးလို့ယူတာဟုတ်တယ်မလားအမှန်နာရာလေးပြောက်သွားတယ်ပြောက်သွားပြင်းပြီးသွားပြီးနောက်ထပ်ဘာနဲ့မှအဆက်အဆက်မရှိတော့ဘူးလို့ယူတဲ့အယူတည်းဗာဒိဋ္ဌိတော့ဟုတ်စေတာဒိဋ္ဌိကျင်နာလေးပြောက်သွားရင်လည်းနောက်ထပ်ဘာနဲ့မှအဆက်အဆက်မရှိတော့ဘူးလို့ယူရင
်
ဟုတ်စေတာဒိဋ္ဌိဟောနာရာကျင်နာလေးပြောက်သွားပြီမဲ့လို့လည်းပဲဒီတိုင်းပြီးသွားတာမှမဟုတ်ပဲသူကပြတ်သွားပြီမဲ့သူ့နေရာမှာအစာထိုးပေါ်လာဖို့ရန်အတွက်နောက်ထပ်သဘောတရားအစ်စ်ကလေးတွေကိုလက်ရခေါ်လိုက်တယ်လို့ငါတော့မနေတော့ဘူးသွားတော့မယ်ငါနေရာမင်းလာခဲ့ပါလို့နေရာဖဲပေးလိုက်တယ်လို့မဖြစ်ဘူးလားဖြစ
်
သူမနေရာဖဲမပေးနောက်တစ်ခုလာလို့ရပါဘူ
း
သူနေရာဖဲပေးလို့နောက်တစ်ခုရောက်လာတာဖြစ်တဲ့အတွက်နောက်တစ်ခုရောက်လာအောင်သူကျေစုပြုတ်ပေးခဲ့ရမရောက်ဘူးလားရောက
်
ဒါကိုပဲဥပမာအဖြစ်တင်စားပြီးတော့ပြောလိုက်တော့ငါတော့မနေတော့ဘူးသွားတော့မယ်ငါနေရာမှာမင်းလာခဲ့ပါလို့မခေါ်တော့လဲခေါ်တကယ်သူအစာထိုးပြီးတော့ပြေးလိုက်တဲ့အတွက်ပရမတ်တခုနဲ့နောက်တစ်ခုသည်အဆက်အဆက်လုံးဝကျင်းနေတာလားကြောင်းကျိုးဆက်တယ်မှုတွေဖြစ်နေတာကြောင်းကျိုးဆက်တယ်မှုမကင်းပါဘူးလို့သိလိုက်တော့ဗာဒိဋ္ဌိဆင်းသွားတော့ဟုတ်စေတာဒိဋ္ဌိတွေဆင်းသွားတာပေါ့ဟုတ်လားဗာဒိဋ္ဌိဆင်းသွားတော့ဟုတ်စေတာဒိဋ္ဌိတွေဆင်းသွားတာပေါ့ဒီလိုတော့ဟောရည်ဒေဒီသောမျိုးစင်မို့ဆိုတာကတခြားသိရမလားယုံနာသိရမလား ဣတိရူပံဣတိရူပတသမုဒိယောဣတိရူပတအထင်ကမောဣတိရူပံဣတိဟောတာလေးကရူပယုတ်တရားလေးပဲယုတ်လို့သိပေးလိုက်ပါဟုတ်တယ်မလားပူရာဧရာနာရာကျင်နာကြိုက်တာခဲတာဘလို့ရဖောက်ပြမှုတော့သိနေတာလေးကဟောပြီဒီလိုဆိုရင်ဣတိရူပံဣတိရူပံဟောတာလေးကယုံတရားဣတိဝေဒနာအဲ့ဒီယောက်ကပူရာဧရာနာရာကျင်နာကိုခံစားနေပါတယ်ဆိုတာလေးကဝေဒနာဟုတ်တယ်မလားသိနေပါတယ်ဆိုတာလေးကဝိညာဉ်နော်ဣတိဝိညာဏံဟောတာလေးကဝိညာဉ်ဆိုတဲ့စိတ်တရားလေးပဲဣတိဝေဒနာဟောတာလေးကဝေဒနာဆိုတဲ့ခံစားမှုလေးပဲအဲ့ဒီလိုလေးတွေတစ်ခုချင်းတစ်ခုချင်းထောက်ပြီးတော့ကြည့်လိုက်တယ်ကြည့်လိုက်တယ်မှာပုဂ္ဂိုလ်တ attva မဟုတ်ဘူးဒါကယုတ်ဒါကနာဒါကဝေဒနာဒါကစိတ်ပဲလို့အဲ့ဒါတော့သိသွားလိုက်ရင်ဗာရိတိဆင်းသွားတော့တက္ကရာရိတိဆင်းသွားတာပေါ့ဗာရိတိဆင်းသွားတော့ဣတိရူပံဒါကယုတ်တရားလေးပဲလို့သိလိုက်တဲ့အချိန်မှာတက္ကရာရိတိဆင်းသွားပါလေနော်ဣတိရူပတသမှုရေယောအဲ့ဒီယုတ်တရားကလေးပြက်တယ်ပြက်ပြီးသွားတဲ့အခါကျတော့ဒီတဲ့ရက်သွားတာလားနောက်တော့နောက်ထပ်ရုပ်တွေစားထိုးပေါ်လာတာလားပြတ်သွားတာတွေ့လိုက်မှနောက်တော့စားထိုးပေါ်လာတာတွေ့လိုက်ရတာမဟုတ်လားဣတိရူပတသမှုတေယောဣတိဟောတာလေးကတော့ရူပတရုပ်ဆိုတဲ့တရားကလေးရဲ့သမှုတေယောအစားထိုးပေါ်လာခြင်းပါပဲ အဲ့လိုသဘောပေါက်သွားတော့ဥစ္စေတာတိတွေမစင်မလားစင်သွားလား ဣတိရူပတအထင်ကမောဖြစ်လာတဲ့ရုပ်ရဲ့သဘောတရားကလေးတွေဖြစ်ပြီးတော့ပြတ်သွားပါတယ်သဘောတရားပေါ်လာတယ်ဘာသဘောတရားကိုပဲပေါ်လာပြီးဖြစ်စီအဲ့ဒီသဘောတရားကလေးတွေကိုဉာဏ်ကလေးနဲ့စိုက်ကြည့်စိုက်ကြည့်လိုက်တဲ့အခါမှာဖောက်ပြန်တဲ့သဘောတရားလေးပေါ်လာတယ်ဖောက်ပြန်မှုတစ်ခုနဲ့တစ်ခုမတူဘူးမတူတာကိုစိုက်ကြည့်မတူတာဒီပဏ္ဏရဲ့တစ်ခုပြတ်လို့တကုတ်စားထုတ်ပေါ်လာဟုတ်တယ်မလားမတူတာဒီပဏ္ဏရဲ့ဘာပြောမလဲတကုတ်ပြတ်လို့တကုတ်စားထုတ်ပေါ်လာနားရည်ကျန်တဲ့ကတ်တဲ့ခဲတဲ့တကုတ်နဲ့တကုတ်မတူဘူးထောင်မိနာတယ်အေးပိနာတယ်ခိုးပိနာတယ်ကိုက်ပိနာတယ်တကုတ်နဲ့တကုတ်မတူတာလေးကိုအကက်ခလမိတာနဲ့တပြိုင်နဲ့တကုတ်နဲ့တကုတ်မတူပါဘူးလို့မသိလိုက်ရဘူးလားသိလိုက်ရမတူတာကိုသိရင်တကုတ်ပြတ်လို့တကုတ်စားထုတ်ပေါ်လာပဲတခုပြိုင်ပေါ်လာမှမဟုတ်ပဲဟုတ်တယ်မလားတခုပြက်လို့တခုစားထုတ်ပေါ်တယ်ပြက်သွားတာဒီအထင်ကမောအစားထုတ်ပေါ်လာတာဒီသမှုတေယောဣတိရူပတသမှုတေယောဟောတာလေးကယုတ်တရားလေးစားထုတ်ပေါ်လာတာဣတိရူပတအထင်ကမောဟောတာလေးကတော့ယုတ်တရားလေးပြက်သွားတာမသိလိုက်ရဘူးလားသိလိုက်ရဟုတ်တယ်တော့သိလိုက်တာနဲ့တပြိုင်နဲ့ပြက်သွားတာကိုသိလိုက်တော့ဗာဒိဋ္ဌိရှင်ဘာဒိဋ္ဌိစင်အစာတော့ပေါ်လာတာသိလိုက်တော့ဘာဒိဋ္ဌိစင်အဲ့ဒီဝေဒနာယသမှုတရောအဲ့ဒီဝေဒနာယအထင်ကမောအဲ့ဒီယောက်တရားကလေးပြီးပြက်တော့ပြက်တယ်ဖြစ်လဲဖြစ်တယ်ဖောက်လဲဖောက်ပြန်တတ်တယ်ဒါပေမဲ့သူ့မှာသိတတ်တဲ့သဘောရှိရလားယောက်တရားမှာသိတတ်တဲ့သဘောရှိရလားဒီလိုဆိုသိနေတာလေးကဉာဏ်တရားပေါ့အဲ့ဒီဉာဏ်တရားမှာလဲရိုးရိုးသိတာကဝိညာဉ်ကောင်းမကောင်းတိုက်တာမှတ်တာတိုက်တာပြီးတော့ခံစားပြီးတော့သိတာကဝေဒနာဒီလိုမလားမှတ်သားပြီးတော့သိတာကသိညာပြုတ်ပြင်းတဲ့သဘောနဲ့သိတာကသင်္ခါရအသိလေးမျိုးခွဲလာရိုးရိုးသိတာကဘာတော့ဝိညာဉ်ခံစားပြီးတော့သိတာကမှတ်သားပြီးတော့သိတာကပြုတ်ပြင်းပြီးတော့သိတာကသင်္ခါရအသိလေးမျိုးရှိနော်အဲ့ဒီနေရာမှာပသရိပ္ပဏီနဲ့ပြောမယ်ဆိုရင်တော့ဝေဒနာနဲ့စိတ်ပေါ့နော်ဣတိဝေဒနာဣတိဝေဒနာယသမုဒယောဣတိဝေဒနာယအထင်ကမောဩဒဝေဒနာလေးပဲခံစားမှုသဘောလေးကဝေဒနာလေးပဲငါခံစားတာမဟုတ်ဘူးပုဂ္ဂိုလ်သတ္တဝါခံစားတာမဟုတ်ဘူးဟောတာဝေဒနာလေးဖြစ်နေတာပဲလို့အဲ့ဒါလို့သိလိုက်တော့ဘာတိရစ်ဆင်းသွားတော့ဘာတိရစ်ဆင်းသွားတော့သက္ကာယဒိဋ္ဌိဆင်းပါတယ်တော့အဲ့ဒီပေါ်လာတဲ့ဝေဒနာလေးတွေကြည်ရင်ကြည်ရင်မှာပဲဉာဏ်ရဲ့အောက်မှာတခုနဲ့တခုမတူတာကိုတွေးလိုက်ရတဲ့အခါကျတော့ပရမတ်တခုပဲရောက်ပါတခုနဲ့တခုခံစားမှုခံစားနေလေမတူဘူးလေတူသလားမတူဘူးလားပူတယ်လို့ခံစားတယ်အေးတယ်လို့ခံစားတယ်နားတယ်လို့ခံစားတယ်ကျင့်တယ်လို့ခံစားတယ်ခံစားမှုလေးတွေတွေးရတယ်အဲ့ဒီတော့မတူတာကိုကြည့်လိုက်သည်ကြည့်လိုက်မြင်လိုက်တဲ့အခါမှာမတူတာကိုကြည်သောအပြင်ပရမဝေဒနာလေးတွေဖျောက်သွားတယ်ဖျောက်သွားတော့ပရမခံစားမှုလေးတွေဖျောက်သွားတော့မတူတာလေးဒီပရမဟာလာနောက်တစ်ခုလားနောက်တစ်ခုအသစ်ပေါ်လာတယ်အသစ်ပေါ်လာခြင်းဒီတခြားကြောင့်ပေါ်လာလားပရမတစ်ခုကစားထိုးပေးလိုက်လို့ပေါ်လာလားအဲဒီတော့ဝေဒနာလေးပြတ်သွားတာမြင်လိုက်တဲ့အခါမှာဗာဒိဋ္ဌိစင်တော့ဗာဒိဋ္ဌိစင်တော့ဝေဒနာလေးပြတ်သွားတာတွေ့လိုက်တဲ့အချိန်မှလေပြတ်သွားတာတွေ့လိုက်တဲ့အချိန်မှဗာဒိဋ္ဌိစင်တော့သတ္တတဒိဋ္ဌိစင်တာပေါ့ပရမဝေဒနာလို့ဒီတော့ကဗာဒိဋ္ဌိစင်ခဲ့တော့ပြတ်သွားပြီဗာဒိဋ္ဌိစင်တော့ဘယ်အချိန်မှပြတ်သွားပြီလို့သိလိုက်တာတော့အစားထိုးတဲ့အချိန်ပေါ့နော်အဲ့ဒီစားထိုးတဲ့အချိန်လဲဘယ်အချိန်မှသိလိုက်တာတော့လို့မေးတော့တစ်ခုနဲ့တစ်ခုမတူတာကိုသိလိုက်မှာဟုတ်တယ်မလားတစ်ခုနဲ့တစ်ခုဒါကြောင့်မလို့နာတာကိုလည်းဒီတိုင်းကြည့်နေလို့မရဘူးတစ်ခုနဲ့တစ်ခုမတူတာလေးကိုထောက်ထောက်ပြီးတော့ကဲခတ်ကြည့်ဟုတ်တယ်မလားကျင်တာကိုလည်းဒီတိုင်းကြည့်နေလို့ရမလားနားတယ်နားတယ်ကျင်တယ်ကျင်တယ်လုံးနေလို့မရဘူးနော်နားရင်နားတဲ့သဘောလေးကိုစိုက်ကြည့်ဟုတ်တယ်မလားနာရသဘောလေးကခြေသလုံးကပေါ်တာခြေသလုံးကပေါ်တဲ့နာရသဘောလေးတွေရောရဖို့ပြန်မှုသိနေတာလေးကနံမနှောမှဖြစ်နေတယ်ဘာမှဖြစ်နေတော့
မနှောကလည်းခံစားနေတာမလားခံစားနေတဲ့ဝေဒနာဘယ်မှာပေါ်တော့မနှောမှာပေါ်တယ်နာရာလေးကဘယ်မှာဖြစ်တော့ခြေစလုံးမှာဖြစ်တယ်ခံစားမှုဝေဒနာလေးကဘယ်မှာပေါ်တော့မနှောမှာပေါ်တယ်ဟုတ်တယ်မလားအဲ့ဒီတော့နာရာကျင်နာလေးကိုကြည့်လိုက်တော့ဩရာကရိုးရဖောက်ပြမှုငါမဟုတ်ဘူးပုဂ္ဂိုလ်သတ္တဝါမဟုတ်ဘူးဒုဗ္ဗာကခြေလက်မဟုတ်ဘူးဒါရိုးရဖောက်ပြမှုအဲ့ဒီဖောက်ပြမှုလေးကိုသိလိုက်ရင်ရုပ်ပါပဲလို့သိလိုက်တော့သက္ကာယတ္တိစင်တခုနဲ့တခုမတူတာလေးကိုကြည့်မတူတာလေးကိုအပြတ်ခတ်မတူတာလေးကိုသိလိုက်တဲ့အတိုင်းပဲနဲ့ပရမတ္တကုဘယ်ရောက်သွားတော့ပြတ်ပြီးတော့နောက်တခုပြတ်သွားတာကိုသိလိုက်တော့အစာထုတ်ပေါ်လာတာသိလိုက်တော့ဟောစိတ်ဓာတ္တိစင်တဲ့ခံစားမှုဝေဒနာလေးကမှပေါ်တော့မနှောမှပေါ်တယ်ဘာမှပေါ်လဲမနှောမှာပေါ်တယ်အဲ့ဒီတော့မိမိမနှောကိုအာယုံပြုတ်ပြီးတော့မိမိစိတ်ဆင်ခံစားမှုလေးကိုဖြစ်ပေါ်နေတာလေးကိုဉာဏ်လေးနဲ့စိုက်ကြည့်ဟုတ်တယ်မလားအဲ့ဒီတော့စိုက်ကြည့်လိုက်တဲ့ရိုးရိုးသိတယ်လို့သဘောထားရင်အဲ့ဒါဘာခန္ဓာတော့ဝိညာဉ်နဲ့ခန္ဓာခံစားတယ်လို့သဘောထားရင်ဘာခန္ဓာတော့ဝေဒနာခန္ဓာဟုတ်တယ်မလားအဲ့ဒီတော့ဩဒါလေးကခံစားမှုလေးပဲဒါဝေဒနာခန္ဓာလေးပဲလို့များသဘောပေါက်လိုက်ရင်ဘာလေးဒီစင်တော့သက္ကာယဒိဋ္ဌိစင်နဲ့ဗာဒိဋ္ဌိစင်တော့မတူတာလေးကိုကြည့်ခံစားမှုဆိုတာကလည်းပဲတဘုံကံနဲ့ခံစားနေတာလားအမျိုးမျိုးခံစားနေတာလားခံစားမှုတစ်ခုနဲ့တစ်ခုမတူပါဘူးတူသလားမတူဘူးလားမတူတာလေးကိုကဲခတ်ကြည့်မတူတာလေးကိုသဘောပေါက်သွားမယ်ဆိုရင်ပရမတ္တကုဘာဖြစ်သွားတော့မတူတာလေးကိုသဘောပေါက်သွားတာနဲ့ပြိုင်နေမတူတာဒီဖြင့်တစ်ခုလားနှစ်ခုလားမတူဘူးဆိုကြတဲ့ကောကတစ်ခုလားနှစ်ခုလားမတူဘူးဆိုတာတစ်ခုလည်းဖြစ်နေတာလားနှစ်ခုဖြစ်တာလားတစ်ခုလည်းကနေမတူတာမဟုတ်ဘူးနော်ဘယ်နှစ်ခုဖြစ်လို့မတူတာတော့ပရမတ္တကုပဲရောက်သွားတယ်နောက်တစ်ခုပရမတ္တကုမရှိတော့ဘူးပြတ်သွားပြီလို့သိလိုက်တော့ဗာဒိဋ္ဌိစင်နောက်တစ်ခုစားထုတ်ပေါ်လာတာသိလိုက်တော့ဗာဒိဋ္ဌိစင်ခံစားမှုလို့မိမိစိတ်ထဲမှာသဘောမထားဘူးဒါသိတဲ့အသိလို့သဘောထားမယ်။ဘာခန္ဓာတော့ဘာခန္ဓာလဲဝိညာဉ်နဲ့ခန္ဓာဟုတ်တယ်မလား။အဲ့ဒီအသိကလေးနဲ့သိသိသိသိပြီးနေတယ်အဲ့ဒီအသိကလေးတွေတသိနဲ့တသိကျွေးရလားမတူဘူးနော်။ဩရာလေးကအသိကလေးပဲဩရာလေးကအသိအသိစရာဘာခန္ဓာလဲအသိစရာဘာခန္ဓာလဲဝိညာဉ်နဲ့ခန္ဓာအသိဒီဘာခန္ဓာလဲခံစားမှုတွေပါလေစီကိုသဘောစိတ်ကမရောက်ဖက်နဲ့ရောရောသိနေတဲ့အသိကလေးပေါ်မှာပဲစိတ်ရောက်နေရင်အဲ့ဒီအသိဒီပါခန္ဓာတော့ဩဒါလေးကအသိကလေးပဲဒါဝိညာဉ်နဲ့ခန္ဓာလေးပဲလို့သဘောပေါက်တဲ့အချိန်မှာဗာဒိဋ္ဌိစင်တယ်ဗာဒိဋ္ဌိစင်တော့အဲ့ဒီအသိကလေးဒီကြည့်နေရင်ကြည့်နေရင်တသိနဲ့တသိမတူပါဘူးတူသလားမတူဘူးလားဟိုဘက်ကိုလှည့်သိလိုက်ဒီဘက်ကိုလှည့်သိလိုက်ဟိုလိုသိလိုက်ဒီလိုသိလိုက်အမျိုးမျိုးမသိဘူးလားသိဖျောင်းနိုင်လေးထွန်လာတဲ့အခါမှာဖျောင်းမိညွန့်လေးသည်ဒီကလေးတိုက်တော့ဟိုဘက်ရင်လိုက်ဒီဘက်ရင်လိုက်နော်တိတိကျကျစိုက်ကြည့်ဖျောင်းမိညွန့်ဘယ်တော့မှတင်းနေနေတယ်လို့မရှိဘူးဟုတ်တယ်မလားဟိုဘက်နှွယ်လိုက်ဒီဘက်နှွယ်လိုက်မျိုးမျိုးမလှုပ်ဘူးလားလှုပ်မိမိကလည်းဘလောက်ပဲသမာဓိနဲ့ရနေတယ်ပြောပြောမိမိအသိကလေးကိုစိုက်ကြည့်တိတိကျကျစိုက်ကြည့်ဟိုလိုသိလိုက်ဒီလိုသိလိုက်ဟိုဘက်ရင်လိုက်ဒီဘက်ရင်လိုက်အမျိုးမျိုးသောအသိကလေးတွေမဖြစ်ဘူးလားဖြစ်နေတယ်ဖြစ်နေတယ်အမျိုးမျိုးသောအသိကလေးတွေဖြစ်နေတယ်လို့သိလိုက်တာနဲ့တကယ်နဲ့ဩအသိကလေးကတစ်မျိုးတည်းမှမဟုတ်ခဲ့ပဲအမျိုးမျိုးဖြစ်နေတာပဲအမျိုးမျိုးဖြစ်နေတာကိုသိလိုက်တော့ပရမတ္တမျိုးနဲ့ဒုတိယတစ်မျိုးတူသလားမတူဘူးလားတူတယ်ဆိုတစ်မျိုးတည်းဖြစ်ရမှာပေါ့မတူလို့အမျိုးမျိုးဖြစ်နေတာပေါ့အမျိုးမျိုးဖြစ်နေတယ်လို့သိလိုက်တဲ့အခါကျတော့တစ်ခုနဲ့တစ်ခုမတူဘူးတသိနဲ့တသိမတူပါဘူးတူသလားမတူဘူးလားတသိနဲ့တသိမတူဘူးလို့အစစ်အစစ်ပိုင်းပိုင်းအကန့်အကန့်သူကလည်းနဲ့သူပြက်ပြက်ပြက်ပြက်ပြီးတော့သိပေးလိုက်ရင်ပရမတသိမပြက်ဖဲနဲ့ဒုတိယသိပေါ်ပါပရမတသိပြက်လို့သာဒုတိယသိပေါ်လာတာပါပရမတသိပြက်သွားတာကိုသိလိုက်တော့ဗာဒိဋ္ဌိစင်ဒုတိယသိပေါ်လာတာသိလိုက်တော့ဗာဒိဋ္ဌိစင်တော့ဒါကြောင့်မို့လို့အသိကလေးကိုကြည့်လဲဒိဋ္ဌိသုံးမျိုးစင်တာပဲဟုတ်တယ်မလားခံစားမှုဝရဏလေးကြည့်လဲပဲဒိဋ္ဌိသုံးမျိုးစင်တာပဲဖောက်ပြမှုယောက်ကလေးကြည့်လဲပဲဒိဋ္ဌိဘယ်နှမျိုးစင်တော့အဲ့ဒီတော့ဒိဋ္ဌိသုံးမျိုးစင်စေခြင်းမာတယ်ဆိုရင် တခြားမြင်အောင်ကြည့်ရမလားခန္ဓာမြင်အောင်ကြည့်ရမလ
ား
ဟုတ်ပြီခန္ဓာမြင်အောင်ကြည့်ရမယ်ဒီလိုမလားခန္ဓာကဘယ်နှပါးရှိတော့ခန္ဓာ၅ပါးအဲ့ဒီခန္ဓာ၅ပါးကိုကဲရေတွဲကြည့်လိုက်ကြစမ်းပါဦးရူပခန္ဓာဝေဒနာခန္ဓာသင်ညာခန္ဓာခန္ဓာမနှပါးရှိတော့ခန္ဓာ၅ပါးရှိတယ်နော်သောတန်နေနဲ့ဟောဒီပရိစ္ဆေသမုပ္ပါဒ်တရားတွေကိုကြည်လိုက်တော့ဘယ်နှပါးတော့သုလင်္ကာပါပဲဘလူတွေတော့ဝိညာဏယုတ်သလယရဏသက္ကဝေဒနာဘယ်နှပါးလဲသုလင်္ကာပါပဲเนาะ၅ပါးချင်း၅ပါးချင်းအရေးတွေ့ချင်းတော့တူတယ်နာမည်ချင်းတူသလားမေးတော့မတူဘူးအဲ့ဒီနာမည်ချင်းမတူတာကိုတဲ့နာမည်ချင်းမတူတဲ့အတွက်တသက်စီမြန်ဖြစ်နေသလားလို့မေးတော့မဟုတ်ပါဘူးတဲ့။နော်။နာမည်ချင်းမတူတဲ့အတွက်အဘိဓမ္မာနည်းနဲ့ယူတဲ့ခန္ဓာ၅ပါးသုတ္တန်နည်းနဲ့ယူတဲ့ခန္ဓာ၅ပါးနာမည်ချင်းမတူတဲ့အခါကျတော့ဘာမှမပတ်သက်ဘူးတရားစီမြန်ဖြစ်နေသလားလို့တန်တရားလေးတွေမဖြစ်ပါနဲ့။အတူတူပါပဲတဲ့။ဟုတ်တယ်မလား။ညှိပြီးတော့ယူတတ်ရင်အတူတူပါပဲ။ဟုတ်တယ်မလား။ဘယ်လိုတို့တရမင်းလိုက်တဲ့အခါကျတော့ဟောဒီမှာနံပါတ်၄ဝိညာဉ်ဆိုတဲ့တရားလေးမတွေ့ဘူးလားတွေ့အဲ့ဒီဝိညာဉ်ဆိုတဲ့တရားလေးတွေကဗေဒမာနီနဲ့ပြောလိုက်တော့ဘာခန္ဓာတော့ဘာခန္ဓာတော့ဝိညာဉ်နဲ့ခန္ဓာပေါ့ဝိညာဉ်ဒီဘာခန္ဓာတော့ဝိညာဉ်နဲ့ခန္ဓာမို့လားဝိညာဉ်ဒီဘာခန္ဓာတော့ဝိညာဉ်နဲ့ခန္ဓာဝိညာဉ်ပြီးတော့တခြားလားနာလားနာဆိုတာဘယ်သူတွေတော့မင်းကပြောခဲ့တယ်လေနာသရာဘုသူတွေတော့စိတ္တသိတရားတွေနာသရာဘုသူတွေတော့စိတ္တသိတရားတွေပါစိတ္တသိဘယ်နှပါးရှိတယ်လဲဆိုရင်52ပါးရှိဘယ်နှပါးတော့စိတ္တသိ52ပါးเนาะအဲ့ဒီစိတ္တသိ52ပါးထဲမှာဖတ်တာလည်းပါတာပါပဲဖတ်တာလည်းစိတ္တသိပဲမို့လားဟောဝေဒနာကောစိတ္တသိပဲတဏှာကောဥပါဒံကောစေတသိက်ပဲကမ္မဘဝကောသူလည်းစေတသိက်ပဲနော်ဘုဘကဝိဇ္ဇာကောသူလည်းစေတသိက်ပဲသင်္ခါရကောသူလည်းစေတသိက်ပဲမို့လားစေတသိက်ကကျေပြန့်တယ်လေဘယ်နှပါးတော့ရှိတော့အဲ့ဒီ52ပါးထဲမှာဝိဇ္ဇာဆိုတဲ့တရားကောမပါဘူးလား52ပါးထဲမှာပါတယ်သင်္ခါရကောဒါတော့ဝိဇ္ဇာတိတခြားလားစေတသိက်လားစေတသိက်ဆိုတော့တခြားလားနာလားသင်္ခါရကောတခြားလားစေတသိက်လားစေတသိက်ဆိုတော့တခြားလားနာလားတဏှာလဲပါတယ်တော့စေတသိက်ဆိုတော့ဥပါဒါလဲစေတသိက်ဆိုတော့ပါလဲကမ္မဘဝလဲစေတသိက်ဆိုတော့ပါတော့အဲ့ဒီတော့တဏှာဥပါဒါကဝိဇ္ဇာသင်္ခါရဟောဒီနာနဲ့မှပေါင်းထည့်လိုက်ပါဟုတ်တယ်မလားဟောဒီနာနဲ့မှပေါင်းထည့်လိုက်တော့စေတသိက်ပေါင်းမနှပါရ52ပါးရတယ်အဲ့ဒီ52ပါးကိုခန္ဓာဖွင့်လိုက်မယ်ဆိုရင်3ပါးရတယ်တဲ့ဘယ်နှပါးရတော့ဝေဒနာခန္ဓာသင်ညက်ခန္ဓာသင်္ခါရခန္ဓာဘယ်နှပါးလဲ3ပါးနာဆိုတဲ့စတဲ့တဲ့ကိုခန္ဓာဖွင့်ရင်ဘယ်နှပါးရမလဲ3ပါး3ပါးရမယ်ဘယ်လိုတွေတော့ဝေဒနာခန္ဓာသင်ညက်ခန္ဓာသင်္ခါရခန္ဓာဘယ်နှပါးပါလဲသုံးပါးရနော်ကဲစားကပြန်တော့ပါဝိညာဉ်ဒီပါခန္ဓာတော့နာမ်ကပါခန္ဓာဘယ်ခန္ဓာတွေလဲနာမည်တက်ပြောလိုက်ပါပြန်ပြောမယ်ဝိညာဉ်ဒီပါခန္ဓာနာမ်ကပါခန္ဓာယောဂပါခန္ဓာရုပ်ခန္ဓာယောဂဘာခန္ဓာတော့ဟောဒီဘက်ကိုကြည့်လိုက်တော့ဘာတွေ့တော့သလယရဏတွေ့တယ်အဲ့ဒီသလယရဏကိုတဲ့တစ်ခုချင်းတစ်ခုချင်းပြောကြည့်လိုက်တော့မျက်စိရဲ့ကြည်နားရဲ့ကြည်နှာခေါင်းရဲ့ကြည်လျှာရဲ့ကြည်ကိုယ်ရဲ့ကြည်စိတ်ဘယ်နှပါးလဲအဲ့ဒီ6ပါးထဲမှာစိတ်ဆိုတဲ့နောက်ဆုံးသကလုံးလေးကဝိညာဉ်နဲ့အတူတူပဲတယ်ဟုတ်တယ်မဟုတ်လားစိတ်ဆိုတာဘယ်သူလဲတော့အဲ့တော့စိတ်ဒီပါခန္ဓာတော့ စိတ်ကဝိညာဉ်နဲ့ခန္ဓာရှေ့ပိုင်း၅ခုကဘာခန္ဓာတော့ဘလူတွေတော့မျက်စိရဲ့ကြည်နားရဲ့ကြည်နှာခေါင်းရဲ့ကြည်လျှာရဲ့ကြည်ကိုယ်ရဲ့ကြည်ဘယ်နှပါလဲအဲ့ဒီ၅ပါးဒီရောက်လာနံလားရောက်ဆိုတော့ဘာခန္ဓာလဲစိတ်ကဘာခန္ဓာလဲစိတ်ကဘာခန္ဓာလဲဝิญญาณနဲ့ခန္ဓာစိတ်ကဘာခန္ဓာမျက်စိရဲ့ကြည်ဘာခန္ဓာနားရဲ့ကြည်နှာခေါင်းရဲ့ကြည်လျှာရဲ့ကြည်ကိုယ်ရဲ့ကြည်စိတ်ဝิญญาณနဲ့ခန္ဓာဒီလိုမလားဖတ်တာဆိုတဲ့သဘောတရားဒီနာမ်ထဲမှာပါတယ်လို့ပြောခဲ့တယ်နော်အဲ့ဒီနာထဲမှာခန္ဓာ3မျိုးမရှိဘူးလားရှိပါရဲ့အဲ့ဒီ3မျိုးထဲမှာဖသကသင်္ခါရခန္ဓာလို့မှတ်လိုက်ဖသဒီပါခန္ဓာတော့ဖသကသင်္ခါရခန္ဓာဟောဝေဒနာကြတော့သူ့နာမည်သိကြရှိတယ်ဘာခန္ဓာလဲဝေဒနာခန္ဓာဒီလိုမလားဖသကသင်္ခါရခန္ဓာဝေဒနာကဘာခန္ဓာဝေဒနာခန္ဓာဟောဒီအဝိဇ္ဇာတို့သင်္ခါရတို့ကလည်းသင်္ခါရခန္ဓာတွေပဲဘာခန္ဓာလဲတဏှာဥပါဒကံတွေကလည်းဘာခန္ဓာတော့သူတို့လည်းသင်္ခါရခန္ဓာတွေပဲဟုတ်တယ်မလားဘာခန္ဓာတွေပါလဲအဲဒီတော့အလုံးပေါင်းလိုက်တဲ့အခါကျတော့ပရိစ္ဆသမုပ္ပါဒိယဘယ်တရားပဲလာလာခန္ဓာဘယ်နှပါတော့ရူပခန္ဓာဝေဒနာခန္ဓာသိဉ္ဇခန္ဓာသင်္ခါရခန္ဓာဝิญญาณခန္ဓာဘယ်နှပါလဲဒီတော့ဝิญญาณယောသလာရဏဖတ်တာဝေဒနာဆိုတဲ့တရားတွေနာမမတူပဲမတူ냐တော့လည်းပဲအဘိဓမ္မာနေရာဖြင့်ပြောကြည့်လိုက်မယ်ဆိုရင်ခန္ဓာ၅ပါးထဲမှာမဝင်ဘူးလားဝင်သွားလားဝင်ပါဘူး။ခန္ဓာတွေတော့ရူပခန္ဓာဝิญญาณနဲ့ဝေဒနာခန္ဓာသိဉ္ဇခန္ဓာသင်္ခါရခန္ဓာဝิญญาณနဲ့ခန္ဓာဟောဇာတိသရမရဏကြတော့ဇာတိလို့ပြောပေမဲ့ဇာတိသရတခြားလားဖြစ်တတ်တဲ့သဘောလားဘာတွေဖြစ်နေတာတော့လို့မေးတော့ဘလူတွေတော့သွန်တော့မှာရှိတယ်လေဝิญญาณဉာဏ်ယောသလာယရဏခန္ဓာဝိရဏအဲ့ဒီတရား၅မျိုးဖြစ်တာကိုဘာလို့ပြောမလဲဟောပြီးဇာတိသရမြန်မာလို့ဖြစ်တာဇာတိသရမြန်မာလို့ဘယ်လိုတွေဖြစ်တာတော့ဝิญญาณဉာဏ်ယောသလာယရဏခန္ဓာဝိရဏတရားဘယ်လိုမျိုးဖြစ်တော့ဒီလိုတော့ဇာတိကိုခန္ဓာဖွဲ့မယ်ဆိုရင်ဟောဒီခန္ဓာ၅ပါးပဲမို့လားနောက်တကဇရာတိရင့်တဲ့သဘောဇရာတိဘာသဘောရှိတော့ရင့်တဲ့သဘောဘယ်လိုတွေရင့်တာလဲလဲလို့မေးတဲ့အခါကျတော့ဝิญญาณနာယုသလယရဏခတ္တဝေဒနာဒီလိုတော့ဇရာဇရာလို့ပြောနေတာဘလို့ကိုပြောနေတာတော့ဝิญญาณနာယုသလရဏခတ္တဝေဒနာကိုပြောနေတာမို့လားမရဏသရာကပြက်တာပါတဲ့မရဏသရာဘာတော့ဘယ်လိုတွေပြက်နေတာတော့ဒါကြောင့်ဇာတိသရာမရဏရဲ့နာမှာခန္ဓာ၅ပါးပြက်မထားဘူးပြက်ထားအဲ့ဒီလိုပြက်ထားသည့်အတွက်ဇာတိသရာလည်းခန္ဓာ၅ပါးသရာသရာလည်းခန္ဓာ၅ပါးမရဏသရာလည်းအဲ့ဒီခန္ဓာ၅ပါးဒီဟောဒီနဘနဲ့အကွက်မှာပါတဲ့ခန္ဓာ၅ပါးနဲ့အတူတူပဲမို့လားအတူတူပဲဆိုရင်ဗိဓမာနီနဲ့ပြောကြည့်လိုက်တော့ဒုဗ္ဗခန္ဓာဝေဒနာခန္ဓာသိညာခန္ဓာသင်္ခါရခန္ဓာဝิญญาณခန္ဓာသောတ္တန်နီနဲ့ပြောကြည့်လိုက်တော့ဝิญญาณနဲ့ယောသလယရဏခန္ဓာယရဏဒီတော့ပရိစ္ဆသမုပ္ပါအင်္ဂါ7ပါးအလုံးကိုချုံပြီးတော့ကြည့်လိုက်ရင်အဗိဓမာနီခန္ဓာ5ပါးမှဝင်သလားမဝင်ဘူးလားပရိစ္ဆသမုပ္ပါတရားဘယ်နှပါးတော့ဆနဘာဘဏဘာလဲအဲ့ဒီဆနဘာကိုတဲ့အဘိဓမ္မာနီးနဲ့သွင်းကြည့်လိုက်တော့ခန္ဓာဘဏဘာလဲဘသူတွေပါလေရူပခန္ဓာဝေဒနာခန္ဓာသိညာခန္ဓာသင်္ခါရခန္ဓာဝิญญาณခန္ဓာဒီထဲမှာတိုက်ရိုက်ကြတဲ့နာမကသုတ်တန်နီးဟုတ်တယ်မလားဒီထဲမှာတိုက်ရိုက်ကြတဲ့နာမကဘာနီးတော့စာယထမပါတဲ့နာမကအဘိဓမ္မာနီးနော်အဘိဓမ္မာနီ ကဲအဲ့ဒီအဘိဓမ္မာနိယအဖြစ်ခန္ဓာ၅ပါးရထားတဲ့အခါကျတော့အဲ့ဒီခန္ဓာ၅ပါးသူတို့ရဲ့သဘောသားတွေနေလဲသိဖို့မလိုဘူးလားလို့လားမှန
်ပါဗျာ
သူတို့ရဲ့သဘောသားလေးတွေကဘယ်လိုရှိတော့လို့ဆိုတော့စာရုပ်ကလေးတွေကြည့်လိုက်ပေါ့ရူပခန္ဓာဘာသဘောရှိတော့ဆိုရကြဆိုလိုက်ပါရူပခန္ဓာဖောက်ပြန်တဲ့သဘောတရားအစုဟုတ်တယ်မလားရူပခန္ဓာပြန်ပြောစမ်းရူပခန္ဓာဖောက်ပြန်တဲ့သဘောတရားအစုနော်ဖောက်ပြန်တဲ့သဘောတရားအစုတရားဘယ်လိုနေတော့လို့မေးတော့ဘယ်လိုရေးထားလဲရောက်နေဆက်ရှင်းပါဘယ်လိုရေးထားလဲရောက်နေဆက်ရှင်းပါတရားတရားကိုကောက်ပြလိုက်တာမလားရောက်နေဆက်ရှင်းပါတရားတရားကိုကောက်ပြလိုက်တာသဘောတရားအနေနဲ့ပြောမယ်ဆိုဒီချာလာဖောက်ပြန်တဲ့သဘောလားပရိစ္ဆေသမုပ္ပါဒယခန္ဓာပါးကိုအားလုံးစုပြီးတော့ကြည့်လိုက်တဲ့အခါကျတော့အစု၅မျိုးရှိတယ်တဲ့အစုဘယ်နှမျိုးရှိတော့နံပါတ်၁အစုကဖောက်ပြန်တဲ့သဘောတရားအစုဟုတ်တယ်မလားရူပခန္ဓာဖောက်ပြန်တဲ့သဘောတရားအစုရူပကဖောက်ပြန်တာခန္ဓာကအစုရူပကဖောက်ပြန်တာခန္ဓာကအစုဖောက်ပြန်နေတဲ့အစုကလေးတွေဗာလေးတွေတော့အဲ့ဒီဖောက်ပြန်နေတာကလည်းပုဂ္ဂိုလ်သတ္တဝါတွေလားအကောင်ထယ်တွေလားဆိုင်ခဲကြီးလားသဘောတရားလေးလားဟောဒီလိုသရရူပခန္ဓာသရအထယ်ကြီးလားအထယ်ပြောက်ခန္ဓာလားအထယ်ခန္ဓာလားအထယ်ပြောက်ခန္ဓာလားအထယ်ပြောက်ခန္ဓာဟုတ်တယ်မလားရူပခန္ဓာရူပခန္ဓာသရအထယ်ခန္ဓာမှမဟုတ်ပဲပဲဘာခန္ဓာလဲတော့အပြောက်ခန္ဓာလားသဘောခန္ဓာလားမျက်စိနဲ့ကြည့်လို့ရတဲ့ခန္ဓာလားဉာဏ်နဲ့ကြည့်မှရတဲ့ခန္ဓာလားအချိန်35ပိဋ္ဌာအချိန်၄၀ရှိတဲ့ဟောဒီခန္ဓာကိုယ်ကြီးမဟုတ်ပါဘူးဟုတ်သလားမဟုတ်ဘူးလားမျက်စိနဲ့ကြည့်လို့ရတဲ့ဟောဒီခန္ဓာကြီးမဟုတ်ပါဘူးတဲ့ဉာဏ်နဲ့မှကြည့်လို့ရတဲ့သဘောခန္ဓာလေးပါပဲဟုတ်တယ်မလားလူနဲ့ပြမတ္တဝါလို့ဆိုင်းဖို့ဆွဲထားတဲ့ခန္ဓာကြီးဟောရလားဆိုင်းဖို့မဆွဲရသေးတဲ့ခန္ဓာပညာမတရားသေးတဲ့ခန္ဓာဟုတ်တယ်မလားပညာတင်မိသားခန္ဓာလားပညာမတရားသေးတဲ့ခန္ဓာလားဆိုင်းပေါက်ဆွဲထားတဲ့ခန္ဓာလားသဘောခန္ဓာလေးလားသဘောခန္ဓာအထည်ခန္ဓာကြီးလားအထည်ပြောက်ခန္ဓာလားအဲ့ဒါရူပခန္ဓာနော်အေးသူကဘာသဘောရှိတော့လို့မေးတော့ဖောက်ပြန်တဲ့သဘောရှိဘာသဘောရှိတော့ပူတယ်ရေးတယ်နားလေကျင်တယ်ကြိုက်တယ်ခဲတယ်ထုံတယ်လောက်တယ်ရွရဲအဲ့ဒီသဘောတရားကလေးတွေဒီဘလူရဖောက်ပြန်မှုတော့အဲ့ဒီတော့ယောဂောယောဂောကြည့်မယ်ရူပခန္ဓာကိုကြည့်မယ်ဆိုရင်အထယ်ကြည့်မြင်မလားသဘောတရားလေးမြင်ရမလားဘယ်သဘောတရားလေးတော့ပူရာကနေအေးသွားတာလဲဘာဖြစ်တာလဲအေးရာကနေပူသွားတာလဲဘာဖြစ်တာလဲမနာရာကနေနာလာတာလဲဘာဖြစ်တာလဲနာရာကနေကျင်သွားတာလဲဘာဖြစ်တာလဲကျင်ရကနေကြိုက်သွားတာလည်းဘာဖြစ်တာတော့ဖောက်ပြန်တဲ့သဘောတရားအစုဟုတ်တယ်မလားအဲဒီဖောက်ပြန်တဲ့သဘောတရားလေးတွေစုစုစုစုပြီးတော့ထားလိုက်ဖောက်ပြန်တဲ့သဘောတရားမှန်တယ်များအားလုံးကိုသဘောတည်းစုထားလိုက်အဲဒီစုထားတဲ့သဘောတရားလေးတွေဘာခန္ဓာရူပခန္ဓာဒီလိုမလားနောက်တစ်ခန္ဓာနဲ့နှိဘာခန္ဓာတော့ဝေဒနာခန္ဓာဘာသဘောရှိတော့ကောင်းမကောင်းခံစားတဲ့သဘောရှိတယ်ဘာသဘောရှိပါလိမ့်တရားကိုကောင်းလိုက်တော့ဘလူကောင်းဝေဒနာစိတ္တိဘလူကောင်းမလဲအဲဒီဝေဒနာစိတ္တိမှာဘာသဘောရှိတော့ကောင်းမကောင်းခံစားတဲ့သဘောရှိဟုတ်တယ်မလားကောင်းမကောင်းသရကရကသာမန်ပြောလိုက်တာနော်ကောင်းတယ်မကောင်းဘူးဟုတ်တယ်မလားကောင်းတယ်ဆိုတာရယ်မကောင်းဘူးဆိုတာရယ်ဆန့်ကျင်မဲ့နယ်ကိုတိုင်းတာပြီးတော့သိလိုက်တာသည်ခံစားတဲ့သဘောဟုတ်တယ်မလားအဲ့ဒါဆိုရင်ကပူတဲ့သဘောနဲ့အေးတဲ့သဘောလေးတိုက်တာပြီးသိလိုက်တာလဲပါတယ်တော့ဒါလည်းခံစားတဲ့သဘောပဲမဟုတ်လားပူရာကနေအေးတယ်အေးရာကနေပူတယ်အဲ့ဒီလိုနောက်ဆန့်ကျင်မဲ့နှုတ်ကလေးကိုတိုက်တာပြီးသိလိုက်တဲ့အသည်ကလည်းပဲဘာခန္ဓာတော့ဝရဏခန္ဓာထုံရာကနေကျင်တယ်ကျင်ရာကနေထုံတယ်မတူတဲ့သဘောတရားကလေးနှစ်ခုကိုတိုက်တာပြီးတော့ခွဲခြားပြီးတော့သိလိုက်တဲ့အသည်ဟာလည်းပဲဝေဒနာခန္ဓာဘာခန္ဓာတော့ဒီလိုဆိုရင်ခြုံရာကနေကျင်သွားတယ်လို့သိလိုက်တာဒီဝေဒနာခန္ဓာကျင်ရာကနေကြိုက်သွားတယ်လို့သိလိုက်တာဒီ ကြိုက်သွားရကနေပြီးတော့အကြိုက်ကလေးပြောက်သွားတယ်လို့သိလိုက်တာဒီဒါလည်းဝေဒနာခန္ဓာပဲဟုတ်တယ်မလားအဲဒီတော့ဝေဒနာခန္ဓာကောင်းမကောင်းခံစားမှုသဘောတရားအစုကောင်းတာလေးလည်းသိတယ်မကောင်းတာလေးလည်းသိတယ်ခံစားတာလေးလည်းသိတယ်မခံစားတာလေးလည်းမသိဘူးလားသိလားခံစားတယ်သိတယ်ဆိုတော့အနာလေးညော့သွားတာပေါ့မခံစားတာသိတယ်ဆိုတော့အနာလေးတိုးလာတာပေါ့ဟုတ်တယ်မလားအနာညော့သွားတယ်အနာတိုးသွားတယ်အနာညော့သွားတော့ခံစားသွားတယ်အနာညော့သွားတိုးသွားတော့မခံစားဘူးခံစားတဲ့သဘောမခံစားတဲ့သဘောတိုက်တာပြီးတော့သိလိုက်တာသည်ဝေဒနာခန္ဓာအဲ့ဒီတော့အနာတိုးလာတာသိလိုက်ရင်လည်းဘာလဲတော့ဝေဒနာခန္ဓာအနာညော့သွားတာသိလိုက်ရင်လည်းအနာပြောက်သွားတာသိလိုက်ရင်လည်းဝေဒနာခန္ဓာဒီလိုမလားအဲ့ဒီတော့ဝေဒနာခန္ဓာလေးရှိနေတဲ့နေရာမှာမှတ်သားတဲ့သဘောတရားကလေးကမပါဘူးလားပါလားဟောဒါအနာလေးတိုးလာတာပဲဒါအနာလေးညော့သွားတာပဲအတိုင်းဓာတ်တစ်ခုနဲ့တစ်ခုမတူတာကိုပတ်သားထားတဲ့သဘောတရားကလေးဒီအဲ့ဒါဘာခန္ဓာလဲတော့သိညာခန္ဓာဘာသဘောရှိတော့မှတ်သားတတ်တဲ့သဘောရှိတယ်ဟုတ်တယ်မလားအဲ့ဒါကြောင့်ဝေဒနာခန္ဓာလေးဖြစ်နေပြီဆိုရင်သူ့နောက်ကနေဘယ်လိုကပ်ပါလာတော့သိညာခန္ဓာလေးမထင်မရှားကပ်ပြီးတော့မပါဘူးလားပါထင်ရှားတာကဝေဒနာဟုတ်တယ်မလားထင်ရှားတာကဘာလို့သို့တော့ဝေဒနာခန္ဓာလို့ပြောပေမဲ့သိညာခန္ဓာလေးလည်းပါလာတယ်လို့မှတ်လိုက်ပါနော်ပြည့်သင်္ခါရခန္ဓာဘာသဘောရှိတော့ပြည့်ပြင်းတဲ့သဘောတရားရှိတယ်ဘာသဘောရှိလဲပြည့်ပြင်းတဲ့သဘောတရားရှိတယ်သင်္ခါရခန္ဓာကျတော့စိတ္တသိပ်ပေါင်း50တောင်ရှိတာမလားစိတ္တသိပ်ပေါင်း50ရဲ့သဘောတရားအမျိုးမျိုးသဘောတရားပေါင်း50နော်အဲ့ဒီသဘောတရားပေါင်း50ဖြစ်နေတာဒီဘာခန္ဓာတော့သင်္ခါရခန္ဓာနော်နောက်တစ်ခါကျတော့ဝိညာဉ်နဲ့ခန္ဓာဘာသဘောရှိတော့သိမှုသဘောတရားအစုဘယ်လိုသိတယ်လဲဆိုတော့သူကသိအောင်ပဲသိတာနော်ဝိညာဉ်နဲ့ခန္ဓာသိတာကဘယ်လိုသိတော့သိအောင်ပဲသိတာသိကမ္မတ္တသိတာသိတဲ့သဘောလေးပဲရှိတယ်ဟုတ်တယ်မလားနားတယ်လို့လည်းမသိဘူးအနာပြောက်သွားပြီလို့လည်းမသိဘူးနားရကျင်တာကြိုက်တာခဲတာဓာရီကိုခွဲခြားမနေတော့ဘဲနဲ့သိအောင်ပဲသိတယ်နားရင်လည်းနားတယ်လို့ပဲသိတယ်ဟုတ်တယ်မလားကျင်ရင်လည်းကျင်တယ်လို့ပဲသိတယ်ကြိုက်ရင်လည်းကြိုက်တယ်လို့ပဲသိတယ်သူ့အသည့်ကတစ်မျိုးတည်းပဲရှိတယ်နှစ်မျိုးသုံးမျိုးတိုက်တာပြီးတော့သိတာလားတစ်မျိုးတည်းပဲသိနေတာတစ်မျိုးတည်းပဲသိနေတာကဝိညာဉ်နဲ့ခန္ဓာနှစ်ခုတိုက်တာပြီးတော့သိနေတာကဝေဒနာခန္ဓာကောင်းမကောင်းတိုက်တာပြီးတော့သိတာကတစ်မျိုးတည်းပဲစိုက်ပြီးတော့သိနေတာကဝိညာဉ်နဲ့ခန္ဓာအဲ့ဒီအပေါ်မှာစိတ်ကစားနေတယ်ဟိုလိုလိုဒီလိုလိုနဲ့တော့နားလဲဆိုရင်လည်းတခါတည်းအနာပြောက်အောင်ဘယ်လိုလုပ်ရပါမလဲ။နားလို့စိတ်ညစ်နေတာကတစ်မျိုး၊အနာပြောက်ချင်နေတာကတစ်မျိုး၊ပြုတ်ပြင်းပြောင်းလဲချင်တာကတစ်မျိုး။အဲဒါလို့မိမိစိတ်ထဲမှာမျိုးမျိုးသောအချင်းအရာလေးတွေနဲ့ဖြစ်နေတာကြတော့အဲဒါသင်္ခါရခန္ဓာလို့ခေါ်တယ်။ဘယ်လိုခေါ်တော့သင်္ခါရခန္ဓာဘာသဘောရှိတော့ပြုတ်ပြင်းတတ်တဲ့သဘောရှိ။ဟုတ်တယ်မလား။ဘာမှမပါဘူးစိတ်မကစားဘူးတစ်မျိုးတစ်ပဲသိနေတယ်။စိုက်ပြီးတော့သိနေတဲ့ဘာခန္ဓာတော့ကောင်းမကောင်းနာမနာကောင်းမကောင်းနာမနာပူတိုင်တာပြီးတော့သိနေတာလေးကဝေဒနာခန္ဓာပူရာဤတာတိုင်တာပြီးတော့သိတယ်ဝေဒနာခန္ဓာနာရာကျင်တာနှစ်ခုကိုတိုင်တာပြီးတော့သိတယ်မနာယာကနေနာတယ်အဲ့ဒီလိုသိတယ်ဘာခန္ဓာတော့နာယာကနေမနာတော့ဘူးအဲ့ဒီလိုတိုင်တာပြီးတော့သိတယ်ဘာခန္ဓာတော့ဝေဒနာခန္ဓာဒီလိုမလားအဲ့ဒီတော့သဘောတရားတစ်ခုနဲ့တစ်ခုမတူတာကိုတိုင်တာပြီးတော့သိနေတာကဝေဒနာခန္ဓာမှတ်သားနေတာကသင်္ခါရစိတ်မျိုးမျိုးကစားနေတာကြောင်းနေတာကသင်္ခါရတစ်မျိုးတည်းပဲစိုက်သိနေတာကဝိညာဉ်နဲ့ခန္ဓာအမျိုးမျိုးသာခွဲပြောပြီမဲ့လို့နော်ဒီထဲမှာဘလို့သိတယ်ဆိုတဲ့အသိကြတော့ခွင်းတော်တရားမာတွေကိုယ့်ကိုယ်ကိုကက်ခါလို့တွေ့ပါမလားမတွေ့ပါဘူးဘာဖြစ်လို့လဲမေးတဲ့အခါကျတော့ဒီနာခန္ဓာလေးမျိုးကတပေါင်းနဲ့ဖြစ်နေတာကိုဖြစ်တော့လဲတပေါင်းနဲ့ပြတ်တော့လဲတပေါင်းနဲ့ဟုတ်တယ်မလားဖြစ်တော့လေတပေါင်းနဲ့ပြက်တော့လေတပေါင်းနဲ့ဖြစ်နေတဲ့အခါကျတော့တို့ရဲ့လက္ခဏာလေးတွေတခုနဲ့တခုမတူပဲမတူညာတော့လေတပေါင်းနဲ့ဖြစ်ပြီးတော့တပေါင်းနဲ့ပြက်နေတဲ့အတွက်တခုနဲ့တခုခွဲခြားလို့လွယ်ပါ့မလားအဲဒါကြောင့်ချုပ်ပြီးတော့ပြောလိုက်မယ်ဆိုရင်ဖောက်ပြန်တာကဘာသဘောရုပ်ရဲ့သဘောဖောက်ပြန်တာကသိတာကနံသဘောဖောက်ပြန်တာကသိနေတာကအဲ့ဒီတော့ဝေဒနာပဲ၊သင်ညာပဲ၊သင်္ခါရပဲမခွဲတတ်ချင်နေပါစေနော် ဒါကတကယ်တမ်းကြတော့လည်းပဲတာမာပုဂ္ဂိုလ်ခွဲဖို့မလွယ်ပါဘူး။ဟုတ်တယ်မလား။အဲဒီတော့တာမာပုဂ္ဂိုလ်အနေနဲ့ကတော့ရိုးရိုးပဲသိရင်တော်ပါပြီ။ဖောက်ပြန်တာကယုတ်တရား၊သိတာကဖောက်ပြန်တာကသိတာကယုတ်နာကိုယုတ်နာမှသိတော့ဗာဒိဋ္ဌိစင်တော့ယုတ်နာတရားကလေးတွေဖြစ်တယ်ဖြစ်ပြီးတော့ပြတ်တယ်လို့သိတော့ဗာဒိဋ္ဌိစင်ပြတ်ပင်ပြတ်သွားကြတော့လည်းနောက်တစ်ခုစားတော့မပေါ်ဘူးလားပေါ်လားပေါ်လာတယ်လို့သိတော့ဗာဒိဋ္ဌိစင်တော့အဓိကကတခြားလားဥစ္စဒိဋ္ဌိ3မျိုးစင်ဖို့ပဲလားဟေးဒိဋ္ဌိ3မျိုးစင်ဖို့ကအဓိကပါပဲဒိဋ္ဌိ3မျိုးစင်ဖို့ကလည်းပဲတခြားသိရမှာလားယုတ်နံသိရမှာလားဖြစ်တာကိုလည်းသိပြတ်တာကိုလည်းသိဘယ်နှမျိုးနဲ့သိရမှာလဲ3မျိုးသိရနံပါတ်1ယုတ်နံကိုယုတ်နံမှသိအောင်လို့နံပါတ်2ဖြစ်တာကိုဖြစ်တာမှသိအောင်လို့နံပါတ်3ပြက်တာကိုပြက်တာမှသိအောင်လို့ယုံနာကိုယုံနာမှသိတော့ဗာဒိဋ္ဌိစင်တော့ဖြစ်တာကိုသိတော့ဗာဒိဋ္ဌိစင်တော့ပြက်တာကိုသိတော့ဗာဒိဋ္ဌိစင်တော့ဒိဋ္ဌိ3မျိုးစင်လို့မိမိရဲ့တဏ္ဍာမှနောက်ဆုံးသောတာပတ္တိမနတအပိုင်းဖြတ်ပလိုက်နိုင်မယ်ဆိုရင်နိဗ္ဗာန်ကိုတန်ငနဲ့မြင်ခွင့်မရဘူးလားရအပေတကားမပိတ်ဘူးလားပိတ်အဲ့ဒါကြောင့်အပေတကားပိတ်လို့နိဗ္ဗာန်ကပွင့်ရလေအောင်မိမိတို့ရဲ့တန်တန်မှာတန်တန်တရာလုံးကခိမ့်အောင်လာခဲ့တဲ့ဒိဋ္ဌိဆိုတဲ့အမြင်ကလေးတွေပြောက်မကြိုးစားရဘူးလားကြိုးစားရမှာလားအေးဒိဋ္ဌိအမြင်ပြောက်အောင်ဆက်လက်ပြီးတော့ကြိုးစားကြပါလို့တိုက်တွန်းရင်းနဲ့သာဓုသုံးညင်ခေါ်တရားဝင်ဒီကုန်းချောလိုက်ပါပဲအေးကျမချမ်းသာစွာဖြင့်မြတ်စွာဘုရားရှင်သာသနာတော်မြတ်ကြီးကိုနေလာတဲ့ဖွယ်တင်တဲ့အောင်ပြည့်စုံဆောင်ရှောက်ထောက်ပံ့နိုင်သောသာသနာပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။